မြန်မာနိုင်ငံကိုအသေးရောက်ရှိလာတဲ့တန်ယုံဒုတိယအကြီးအကဲဒက်ဘလင်ဟာမြန်မာနိုင်ငံတွင်စစ်အာဏာသိမ်းမှုနောက်ပိုင်းဆန္ဒပြမှုတွေပေါ်အကြမ်းဖက်ပစ်ခတ်နှိမ်နှင်းမှုတွေကြောင့်တည်ဆုံခဲ့ရတဲ့သူတွေကိုဂုဏ်ပြုမှုတစ်ရပ်ပြုလုပ်ခဲ့ပါတယ်စီအနာတိမ်မှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့သူတွေကိုဂုဏ်ပြုထားတဲ့ American တန်ရုံတွင်ကြာဆုံးသူများအမှတ်တရအထိမ့်မှန်နေရာမှာအခုလိုဂုဏ်ပြုမှုလုပ်ခဲ့တာလို့ရန်ကုန် American တန်ရုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီအမှတ်တရအထိမ့်မှန်နေရာမှာအခုထိဆိုရင်ကြောက်တုံးပေါင်း1300ကျော်ရှိထားပြီးတော့ကြောက်တုံးတုံးစီဟာကြာဆုံးခဲ့သူတိုးချင်းစီကိုကိုစားပြုပါတယ်လို့လည်းတန်ရုံစာမျက်နှာမှာဖော်ပြပါရှိပါတယ်။မြန်မာနိုင်ငံမှာရှိတဲ့ American တန်ရုံဟာစီအနာတိမ့်ပြီးတဲ့နောက်ပိုင်းမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ရေးသားတာတွေနဲ့ဒီမိုကရေစီရေးလိုလားသူတွေကိုထောက်ခံကြောင်းမကြာခဏဖော်ပြလို့ရှိပါတယ်။မြန်မာနိုင်ငံအတွင်းမှာအင်တာနက်ဖြတ်တောက်မှုတွေ၊သတင်းမီဒီယာသမားတွေကိုဖမ်းဆီးကန့်သတ်မှုတွေနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံဆိုင်ရာ American တန်ရုံ Facebook စာမျက်နှာကနေမကြာခဏထောက်ပြဝေဖန်လို့ရှိပါတယ်။စစ်တပ်ကအကြမ်းဖက်ပစ်ခတ်လို့တည်ဆုံခဲ့ရတဲ့ Network Engineer ကိုနင်းကြီးအောင်ထက်နိုင်ကိုဂါရဝဖြူကွန်ပျူတာအနေနဲ့သူတည်ဆုံးခဲ့တဲ့ရန်ကုန်ကမာရွတ်အထက်တန်းကျောင်းရှိကိုတမ်မတ်ကြီးတောမတ်ဖိုင်ဂျာကဒီနေ့မလကုန်ပိုင်းမှာလဲတွားရောက်ပြီးတော့လွမ်းသူပန်းချင်းချခဲ့ပါရီအာနာသိမြန်မာစစ်ကောင်စီကတော့ရန်ကုန်အခြေစိုက်နိုင်ငံသားတန်ရုံတချို့ကမြမအရေးကိုဝင်ရောက်ပြီးတော့ဆွတ်ဖက်တာရှိရဲဆိုပြီးတော့တတိပေးချက်ထုတ်ပြန်ခဲ့ဥပါရီ